မြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့နာမည်ကြီး Kirin Ichibon ဂျပန်ဘီယာကုမ္ပဏီရဲ့ထုတ်ကုန်တွေကိုတပိတ်မှောက်ဖို့အမေရိကန်ပြည်ထောင်စုခြေဆိုင်လူခွင့်ရေးအဖွဲ့တွေပါဝင်တဲ့ Action Network ကစတင်စီရင်လှုပ်ရှားနေပါတယ်။နိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ကြောင်းဆွဆဲခံထားရတဲ့မြန်မာစစ်တပ်နဲ့စီပွားရေးအရာပူးပေါင်းလုပ်ကိုင်တာကိုအဆုံးသတ်ဖို့ဖိအားပေးတာဖြစ်ကြောင်းဥဆောင်လှုပ်ရှားသူတဦးက VOA ကိုပြောပါတယ်။ဆက်ပြီးနားဆင်ပါရှင်။ Kirin ဘီယာကုမ္ပဏီထုတ်အဖျော်ရမကတွေကိုတပိတ်မှောက်ကြဖို့ American အခြေစိုက် Action Network Online လက်မှတ်ရေးထိုးလှုပ်ရှားမှုကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းစတင်ထားတာပါ။ Kirin Lo Bia ကုမ္ပဏီအပါအဝင်နာမည်ကြီး Fashion အဝတ်ထည်ကုမ္ပဏီတွေအခြားနိုင်ငံတကာစီးပွားရေးကုမ္ပဏီပေါင်းအနည်းဆုံး44ခုဟာမြန်မာစစ်တပ်နဲ့တိုက်ရိုက်ဒါမှမဟုတ်သွေးဝိုက်ပြီးစီးပွားရေးအရာဖက်ဆက်လုပ်ကိုင်နေကြောင်းဩဂုတ်လကထုတ်ပြန်တဲ့ FFM ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ကြောင်းဆွဆဲခံထားရတဲ့မြန်မာစစ်တပ်နဲ့ဖက်ဆက်လုပ်ကိုင်နေတာကို Kirin Japan Bia Company အနေနဲ့ရပ်တန့်ရေး American ပြည်ထောင်စုမှလှုပ်ရှားဆောင်ရွက်နေတဲ့အခြေအနေကို Washington အခြေစိုက် ICR နိုင်ငံတကာလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Simon Billiness က VOA ကိုအခုလိုပြောပါတယ
် Yeah we're demanding thatKirin
Bia Company ကိုတောင်းဆိုနေတာကမြန်မာစစ်တပ်ပိုင်းကုမ္ပဏီနဲ့ပူးတွဲလုပ်ကိုင်နေတာကိုအဆုံးသတ်ဖို့ဖြစ်ပါတယ်။မြန်မာစစ်တပ်ပိုင်းကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာဘီယာမန္တလေးဘီယာကုမ္ပဏီတွေနဲ့ Kirin ကပူးပေါင်းလုပ်ကိုင်နေတာပါ။ဒါကြောင့် Kirin အနေနဲ့မြန်မာစစ်တပ်နဲ့မိဖက်စီပွားရေးလုပ်ကိုင်နေတာကိုရပ်တန့်ရေးဖိအားပေးဖို့ Kirin Bia နဲ့သူ့ရဲ့တခြားစားတောက်ကုမ္ပဏီကိုပါသွေးမှောက်ကြဖို့ကျွန်တော်တို့စီရင်လှုပ်ရှားနေတာပါ။
ဒါအပြင် Kirin Bia Company ကတာဝန်ရှိသူတွေကိုလည်းသူတို့လှုပ်ရှားမှုနဲ့ပတ်သက်လို့ဓာတ်ရိုက်ဆက်သွယ်ပြောဆိုမှုရှိတယ်လို့ Simon Billiness ကဆိုပါတယ
် we will be contacting the company and we'll be contacting some of their subsidiaries as well you know like
ကျွန်တော်တို့ Kirin Company ကိုလည်းဆက်သွယ်မှာဖြစ်တယ်လို့ American မှာတော့သူ့ရဲ့ဖက်ဆက်ကုမ္ပဏီဖြစ်တဲ့ Brooklyn Bia Company နဲ့မြောက်ပိုင်း New England ဒေသကဒူဘိုင်နဲ့ Coca-Cola ပလင်းသွင်းဆက်ယုံနဲ့ဖြန့်ချီရေးလုပ်ငန်းတာဝန်ရှိသူတွေကိုဘာကြောင့်သူတို့ကုမ္ပဏီအဖျော်ရမကားတွေကိုတပိတ်မှောက်တာလဲဆိုတာစကားပြောဖို့ကြိုးစားမှာဖြစ်ပါတယ်
။ကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင်ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာနိုင်ငံခြားကုမ္ပဏီပေါင်း44ခုလောက်ရှိနေတဲ့အထက်က Kirin ကုမ္ပဏီကိုအဓိကထားတပိတ်မှောက်ရတဲ့အကြောင်းရင်းကိုသူကအခုလိုဆက်ပြီးရှင်းပြပါတယ
်။ Well we're focusing on Kirin they're a particularly egregious example because not
သူတို့ Kirin ကုမ္ပဏီကိုအဓိကထားဖိအားပေးတဲ့အကြောင်းရင်းကလူအများသိအောင်နမူနာပြဖို့ပါ။Kirin ဟာမြန်မာစစ်တပ်ပိုင်းကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်နေရုံမဟုတ်ဘဲ AI နိုင်ငံကလူငင်းစနာကွင်းအဖွဲ့ကြီးရဲ့ထုတ်ပေါ်ချက်အရဆိုရင်မြန်မာစစ်တပ်ကိုတိုက်ရိုက်ငွေလူနှမ်းတာတွေရှိခဲ့ပါတယ်။သူတို့လူဒဏ်တဲ့အချိန်ကလည်းရိုဟင်ဂျာရွာတွေနဲ့အရတားတွေကိုမြန်မာစစ်တပ်ကတိုက်ခတ်အပြီးမှာပါ။ဒါကိုကြည့်ရင်ကုမ္ပဏီဟာမြန်မာစစ်တပ်ကိုငွေကြေးအရအတော်လေးထောက်ပံ့ခဲ့တယ်ဆိုတာရှင်းပါတယ်
။ဒါကြောင့်ဂျပန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကိုတွားရောက်ရင်းနှီးမြှုပ်နှံရမှာစစ်တပ်ပိုင်းစီးပွားရေးကုမ္ပဏီတွေကိုအဓိကရှောင်ရှားတင်ကြောင်း Simon Billiness ကအခုလိုပြောပါတယ်။
We know that you know Japanese companies are interested in investing in Burma and
Japan company တွေအနေနဲ့မြန်မာနိုင်ငံမှာရှင်းနေမှုနံဖို့စိတ်ဝင်စားနေကြတယ်ဆိုတာကျွန်တော်တို့သိပါတယ်။အနောက်နိုင်ငံကုမ္ပဏီတွေလို့မဟုတ်ဘဲမြန်မာစစ်တပ်ပိုင်စီးပွားရေးကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်မှုအလားအလာရှိနေတာပါ။တကယ်လို့သာသူတို့အနေနဲ့မြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ပူးတွဲလုပ်လို့မဲဆိုရင်သူတို့ကုမ္ပဏီတွေရဲ့လုပ်ငန်းတွေနဲ့အကုန်သိခအန်ဒရယ်ရှိနေတယ်ဆိုတာကျွန်တော်တို့အသိပေးချင်တာပါ။
အခုလိုမြန်မာစစ်တပ်ပိုင်းကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်မှုကိုအဆုံးသတ်စေရေးဖိအားပေးလှုပ်ရှားမှုနဲ့ပတ်သက်လို့ VOA က Kirin Ichibon Bia ကုမ္ပဏီကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဒီသတင်းရေးသားပြီးချိန်ထိအကြောင်းပြန်ကြားတာမရှိသေးပါဘူးရှင်။